မြန်မာနိုင်ငံတဝန်းမှာစစ်မှုထမ်းမှုအတွက်ဒေသအသီးသီးကနေပြီးတော့စစ်ကောင်စီကခေါ်ယူစုဆောင်ထားတဲ့လူငယ်အရေအတွက်နှစ်လအတွင်းမှာပဲ 9,000 နီးပါးအထိဖြစ်သွားပြီလို့ဗမာရေးရနယ်ပြည်ပခလေးလာရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အတင်းကျပ်စစ်သားစုဆောင်ခံရတာနောက်ပြီးတော့စစ်မြေပြင်ကိုအလင်းစလူဆေလွတ်မှုတွေကြောင့်ရှေးတန်းစစ်မျက်နှာမှာအသက်ဆုံးခဲ့ရတာနဲ့အတူဆက်ပြီးတော့မှဆိုးဝါးလာနိုင်ခြေရှိတဲ့လူမှုစီးပွားပြဿနာတွေကိုလူခွေလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါရှင်
။စစ်မှုထမ်းဥပဒေနဲ့အလင်းစလူကောက်ယူစုဆောင်ခဲ့တဲ့စစ်မှုထမ်းအရေးအတွက်ဟာ 9,000 နီးပါးရှိနေပြီးသူတို့ကိုစစ်ကောင်စီကစစ်အခြေခံလက်ကျင်ရေးတပ်တွေစီကိုခွဲပို့ထားပါတယ်။ပြည်သူစစ်မှုထမ်းဥပဒေကိုအတည်ပြုလိုက်တဲ့ February 10ရက်နောက်ပိုင်းမှာလူငယ်တသိန်းကျော်လောက်ဟာပြည်ပထွက်ဖို့ကြိုးစားခဲ့တယ်လို့ BACS Burma Affairs and Conflict Studies ရဲ့သတင်းထုတ်ပြန်ရေးအဖွဲ့က VOE ကိုပြောပါတယ်။စစ်မှုထမ်းဥပဒေကိုရှောင်တိမ်ဖို့အခွင့်မသားတဲ့သူတွေ၊နွမ်းပါတဲ့အခြေခံမိသားစုတွေဟာလာမယ့်ကာလတွေမှာစုဆောင်းခံရနိုင်ခြေရှိနေပါတယ်။ဒါကြောင့်စစ်ကောင်စီအုပ်ချုပ်ရေးအစိုးရကြားမှလည်းလက်ပေးလက်ယူတွေပိုများလာနိုင်မယ်လို့မှန်းဆနေပါတယ်။ပြည်ပထွက်ဖို့နိုင်ငံကူးလက်မှတ်ကအစခက်ခဲလာနိုင်ပြီးမောင်းခိုဈေးကွက်တွေ၊လူပြောင်းမှုတွေလူမောင်ခိုဈေးကွက်တွေကလည်းကြီးထွားလာနိုင်ရည်ရှိတယ်လို့ပြောပါတယ်။အလုတ်လုံနိုင်တဲ့လူငယ်အင်အားရော့ကျသွားတာကလူမှုစီးပွားရေးကိုဒီထက်ပိုပြီးရိုက်ခတ်လာနိုင်တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂျူလီယာကပြောပါတယ်။
လေယာဉ်ကဏ္ဍတွေမှာဆိုရင်ဟိုရင်တွေကလေယာဉ်လုတ်သားရှားပေါင်းမှုပြဿနာကြီးကြီးမားမားကိုရှိနေရပါတော့။ဆိုတော့အခုလိုအခြေအနေမျိုးမှာဆိုလို့ရှိရင်ဒီလေယာဉ်ကဏ္ဍတွေကမကတော့ဟိုစက်မှုလုပ်ငန်းတွေမှာပါလုတ်သားရှားပေါင်းမှုတွေကြုံလာရတော့မယ်။ပြီးတော့အခုတိုင်းပြည်ထွက်ခွာသွားတဲ့လူများစုကအရေးသွေးပြင့်မြည်တဲ့သမားတွေအနေနဲ့ထွက်ရတာမဟုတ်ဘဲနဲ့ဖြစ်တယ်လို့ထွက်လာကြတာဖြစ်တဲ့အတွက်ကြောင့်မလို့ဖြီးတွင်းကိုငွေပြန်ပို့နိုင်ရင်တော့မှပဲအနေချင်းပဲဖြစ်လိမ့်မယ်။သူတို့ကိုယ်တိုင်မှလည်းပဲရတဲ့ပုံစံနဲ့နေထိုင်ရမှာဖြစ်တယ်ပေါ့နော်။တိုင်းပြည်မှာကုန်ထုတ်လုပ်စွမ်းအားနည်းလာမယ်ဝင်ဝင်မရှိတာဖြစ်တဲ့အတွက်ကြောင့်မလို့ထိုးချန်တုံးရတော့မယ်ဒီနေ့ဒီပို့ဖြစ်မယ်ဝင်နိုင်တုံးနိုင်တာမရှိဘူးဆိုလို့ရှင်လဲစီးပွားရေးလုပ်ငန်းရမှာလည်းပဲထိခိုက်မှုတွေဖြစ်ပြီးတော့မှဟိုပို့ပြီးကျဆင်းလာမယ်တချို့လုပ်ငန်းတွေမရက်တည်နိုင်တော့တာလောက်ထိရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်လုံးလမဲ့ပို့များလာနိုင်တာလောက်ခလာသာမပေးနိုင်တဲ့အခြေအနေထိရိုက်ခတ်လာနိုင်တယ်ဆိုတာခမန်းထားကြောင်းလဲသူကပြောပါတယ်စစ်ကောင်စီရဲ့အခြေခံတောက်တန်ရက်ကြီးအုပ်ချုပ်ရေးမှုတွေဟာစစ်သားစုဆောင်ရေးမှာအဓိကပါဝင်ခဲ့တဲ့အတွက်လာမယ့်ကာလမှာလည်းဒီနည်းလမ်းကိုပဲရွေးချယ်လိုက်မယ်လို့ BACS အဖွဲ့ကပြောပါတယ်
စစ်ကောင်စီရဲ့ပထမဆုံးဆင့်ခုံမှုမှာရကြီးအုပ်ချုပ်ရေးမှုမရှိတဲ့ဒါမှမဟုတ်လို့ရှိရင်ရကြီးအုပ်ချုပ်ရေးမှုကမပိုးပေါင်းတဲ့နေရာတချို့မှာသူတို့ရဲ့စစ်တပ်နဲ့ရင်းအင်အားတုံးပြီးတော့အတင်းအဓမ္မဝင်ရောက်ဖမ်းဆီးခေါ်ဆောင်တာမျိုးတွေလည်းတွေ့ရတယ်။ဒါမှမဟုတ်ဒီလိုပုံစံမျိုးအမြဲလုံးလို့ရမှာတော့မဟုတ်ဘူးပေါ့နော်။အဲ့တော့သူတို့အဓိကအသုံးပြုမှာတော့ရကြီးအုပ်ချုပ်ရေးနေရာပဲဖြစ်တယ်။နောက်ပိုင်းမှာတော့အတင်းအဓမ္မစုဆောင်မှုတွေကိုရကြီးအုပ်ချုပ်ရေးနေရာနဲ့တူစစ်ကောင်စီကပြည်သူ့လုံခြုံရေးစနစ်ဆိုပြီးအကောင့်ထည့်ဖော်နေတဲ့ပြည်သူ့လုံခြုံရေးအမိခံဖွဲ့တွေနဲ့လှုပ်ဆောင်နိုင်လာနိုင်တယ်လို့လည်းသုံးသပ်ရပါတယ်။
စုဆောင်ထားတဲ့လူငယ်တွေကိုဖောင်ကြီးလဲကုပါဝင်စစ်တင်နန်းကျောင်း15ကျောင်းကိုပို့ဆောင်ထားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအချက်အလက်တွေကိုအခြေခံပြီးတော့ BACS အဖွဲ့ကပြောပါတယ်စစ်ကောင်စီစိုးမိုးထားနိုင်တဲ့မြို့နယ်184မြို့နယ်ရဲကွက်ကြီးရွာ498ခုကနေစုဆောင်ခဲ့တာပါအလားတူပဲစစ်ကောင်စီဟာပြည်သူစစ်အတွက်မြို့နယ်ပေါင်း40လောက်ကလူပေါင်း2100လောက်ကိုလည်းစုဆောင်ခဲ့တယ်လို့ပြောပါတယ်ဒီအရေအတွက်ထဲမှာရခိုင်ကရိုဟင်ဂျာ900နီးပါးရှိကြောင်း BACS အပါဝင်သတင်းတွေကဖော်ပြခဲ့ပါတယ်တချို့ဟာရတ္တူသင်္นานတက်ပြီးရှေ့တန်းစစ်မျက်နှာမှာတည်ဆုံးခဲ့ကြပါတယ်။ရွှေရလူငယ်တွေဟာစစ်မှုထမ်းဥပဒေကိုစန့်ကျင်ပြီးလွန်ဆန်လို့မရတဲ့အခြေအနေကြောင့်သာအခုလိုအခြေအနေကိုကြုံတွေ့နေရတာလို့ရွှေရလူငယ်အစည်းအရုံးရဲ့အမှုဆောင်ဒါရိုက်တာဦးခင်မောင်က VOE ကိုပြောပါရစေ။1982ဥပဒေအရနိုင်ငံသားအခွင့်အရေးကနေပြစ်ပယ်ခံထားတဲ့ရွှေရတွေဟာလိုလိုလားလားစစ်မှုထမ်းတဲ့သူမရှိသလိုလှုပ်ဖို့တောင်းလည်းမရှိကြောင်းဒါဟာစစ်ကောင်စီရဲ့ဥပဒေကိုချိုးဖောက်နေတာလို့သူကပြောပါရစေ။
ကျွန်တော်တို့ဒီစင်ကြာလူမျိုးတွေကနောက်ဆက်သွားနိုင်တဲ့လမ်းမရှိလို့သူတို့ဒီလိုလုပ်တာအဲကင်မရာလို့ပြတာတဲ့မောင်းတော့မှာကိုစီတော့မှာဟိုစိုက်တွေမှာ IDV မှာကျွန်တော်တို့ဒီစင်ကြာလူတွေကိုအဲစိုက်သေးကကိုတိုင်းပေါ်သွားတာကျွန်တော်တို့ဒီစင်ကြာနဲ့ရကန်လူမျိုးကမှာအဲဘာသာရေးမူတီမူအစွမ်းပေါင်းအောင်သူတို့ဒီလိုလုပ်နေတာဒါစိုက်ကောင်စီရောက်မှနေတဲ့လောရက်တစ်ခုကသူတို့ကပေါ်ရလဲရှုပ်ပုတ်တယ်ကျွန်တော်လုံးဝမသိဘူး
စစ်ကောင်စီဟာစစ်သားစုဆောင်မှုအတွက်ရှမ်းပြည်နယ်တောင်ပိုင်းရန်ကုန်မန္တလေးအေရဝတီနေပြည်တော်စတဲ့နေရာ၅ခုကိုအဓိကရွေးချယ်ခဲ့တယ်လို့သုတေသနအချက်အလက်တွေကဖော်ပြခဲ့ပါတယ်။စစ်မှုထမ်းဥပဒေကိုရှောင်တိမ်ဖို့တော်လိုင်းအဖွဲ့စီရောက်လာသူတွေရှိနေပေမဲ့အများစုကတော့ကိုရီးယားစာမေးပွဲဖြစ်ဆိုတာပါဝင်ထိုင်းနိုင်ငံရဲ့ကိုရတဲ့နီးနဲ့သွားနိုင်ဖို့ကြိုးစားသူတွေကအစမတန်များလာနေတာဖြစ်ပါတယ်ခင်ဗျာ။